ရှင်မာကုခရစ်ဝင်အခန်းကြီး၄နောက်တဖန်အိုင်နာမှဆုံးမဩဝါဒပေးတော်မူစဉ်တွင်များစွာသောလူအပေါင်းတို့သည်အထံတော်၌စုဝေးကြသောကြောင့်အိုင်တွင်လေထဲသို့ဝင်၍ထိုင်တော်မူ၏ပရိသတ်အပေါင်းတို့သည်အိုင်နာကုန်းပေါ်မှနေကြ၏ထိုအခါဥပမာစကားအားဖြင့်များစွာသောဆုံးမဩဝါဒကိုပေး၍ငွက်ဆူတော်မူသည်မှာ
နားထောင်ကြလော့မျိုးစေ့ကျဲသောသူသည်မျိုးစေ့ကိုကျဲခြင်းဟာထွက်သွား၏အစေ့ကိုကျဲသည်တွင်အချို့သောအစေ့တို့သည်လမ်း၌ကျသဖြင့်မိုးကောင်းငင်ငှဲ့တို့သည်လာ၍ကောက်စားကြ၏အချို့သောအစေ့တို့သည်မြေနှဲ၍ကြောက်ပေါများသောအရ၌ကျသဖြင့်မြေတိမ်သောကြောင့်ချက်ချင်းအပင်ပေါက်တော်လဲနေထွက်သောအခါပူလောင်သည်ဖြစ်၍အမြင့်မဆွဲသောကြောင့်ညှိုးနွမ်းဖြစ်စည်းခြင်းတို့ရောက်ကြ၏အချို့သောအစေ့တို့သည်စုပင်တို့တွင်ကြသဖြင့်စုပင်တို့သည်ကြီးပွား၍နှင်းဆဲသောကြောင့်အသီးမသီးကြအချို့သောအစေတို့သည်ကောင်းသောမြေ၌ကြသဖြင့်အပင်ပေါက်၍ကြီးပွားလျက်အဆ30အဆ60အဆ100ပွားများ၍အသီးသီးကြ၏ကြားစရာနားရှိသောသူမြည်သည်ကားကြားပါစေ
ဟုမိန်တော်မူ၏စိတ်ကြွယ်ရာအရ၌ရှိတော်မူသောအခါတကြိတ်နှစ်ပါးသောသူတို့နှင့်အချံရံတော်တို့သည်ထိုဥပမာကိုမေးမြန်းကြလျင်ကိုတော်က
သင်တို့သည်ဖျားသခင်နိုင်ငံတော်၏နဲ့နဲသောအရာကိုသိရသောအခွင့်ရှိကြ၏ပြင်၌ရှိသောထိုသူတို့မူကားမြင်လျက်ပင်အာယုံမပြုတ်ဘဲမြင်၍ကြားလျက်ပင်အ내ကိုနားမလဲဘဲကြားသဖြင့်သူတို့အချင်းမပြောင်းလဲအပြစ်မလွတ်ရသည့်တိုင်အောင်သူတို့အားဟောသမျှကိုဥပမာအားဖြင့်ဟောရ၏သင်တို့သည်ဤဥပမာကိုမျှနားမလည်လျင်ဥပမာရှိသမျှတို့ကိုအဘယ်သို့နားလည်ကြမည်နည်းမျိုးစေ့ကျဲသောသူသည်တရားစကားကိုကျဲ၏တရားစကားကိုလမ်း၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြားသည်ရှိသောစာတန်သည်ချက်ချင်းလာ၍နှလုံး၌ကျဲသောတရားစကားကိုနှုတ်ယူတတ်သည်ဟုဆိုလိုသည်ကြောက်ပေါ်သောအရ၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ချက်ချင်းခံယူတော်လဲစိတ်နှလုံး၌အမြင့်မဆွဲခဏသာတည်သဖြင့်တရားစကားကြောင့်အမှုအခင်းနှင့်ညှင်းဆဲခြင်းကိုခံရသောအခါချက်ချင်းဖောက်ပြန်တတ်သည်ဟုဆိုလိုသည်။စုပင်တို့တွင်ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းစီးစိမ်ဥစ္စာ၏လှည့်စားခြင်းကျွင်းသောအရာကိုတတ်မဲ့ခြင်းစိတ်တို့သည်တရားစကားကိုလွှမ်းမိုးညှင်းဆဲတတ်သောကြောင့်အသီးမသီးနိုင်ဟုဆိုလိုသည်။ကောင်းသောမြေ၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍ခံယူသဖြင့်အဆ30အဆ60အဆ100ပွားများ၍အသီးသီးတတ်သည်ဟုဆိုလိုသည
်ထိုမှတပ
ါစီမီကိုစီမီကုံပေါ်မှမတင်တောင်းစလားအောက်ကရင်အောက်၌ဖုံးထားခြင်းဟာယူခဲ့သလားစိတ်ွယ်ရာ၌ရှိသမျှတို့သည်ထင်ရှားလိမ့်မည်ဝက်ထားလျက်ရှိသမျှတို့သည်လည်းပွင့်လင်းလိမ့်မည်ကြားစရာနားရှိသောသူမြည်သည်ကားကြားပါစေ
ထိုမှတပ
ါသင်တို့သည်အဘယ်သို့ကြားနာရသည်ကိုသတိပြုကြလော့အကျဉ်ချင်းတင်းပမာဏနှင့်သင်တို့သည်သူတပါအားပေး၏ထိုပမာဏအတိုင်းကိုယ်တိုင်ခံရကြမည်အကျဉ်သူသည်ရတတ်၏ထိုသူအားပေးအုံးမည်အကျဉ်သူသည်ဆင်းရဲ၏ထိုသူ၌ရှိသမျှကိုပင်နှုတ်လိမ့်မည်
ထိုမှတပါ
လူသည်လယ်၌မျိုးစေ့ကျဲပြီးမှနောက်တဖန်မိမိမကြည့်မမှတ်ညနေအိတ်လျက်နိုးလျက်နေတော်လဲအပင်ပေါက်၍ကြီးပွားသည်နှင့်ဘုရားသခင်နိုင်ငံတော်တူ၏မြေကြီးသည်မိမိအလိုအလျောက်အသီးကိုသီးစေ၍ရှေးဦးစွာအညောက်ထိုနောက်အနှံထိုနောက်အနှံထဲမှအောင်မာသောအဆံကိုဖြစ်စေတတ်၏အသီးမှဲ့၍ရိတ်ချိန်ရောက်သောအခါလေရှင်သည်မဆိုင်မလင့်ဒဇင်နှင့်ရိတ်စေတတ်သည
်ဟုမိန်တော်မူ၏ထိုမှတပ
ါဘုရားသခင်နိုင်ငံတော်ကိုအဘယ်သို့ပုံပြရအံ့နည်းအဘယ်ဥပမာနှင့်ခိုင်းနှိုင်းရအံ့နည်းဟုမူကားမုံညင်းစေနှင့်တူ၏မုံညင်းစေသည်မြေ၌စိုက်သောအခါမြေ၌ရှိသောအစေတကာတို့ထက်ငယ်တော်လဲစိုက်ပြီးမှအပင်ပေါက်၍မြက်ပင်တကာတို့ထက်ကြီးပွားသဖြင့်မိုးကောင်းငင်ငှက်တို့သည်အရိတ်ခို၍ နားနေလောက်သောအကိုင်းအခက်ကြီးတို့ကိုဖြစ်စေတတ်သည
်ဟုမိန်တော်မူ၏ထို့သောသောဥပမာစကားများအပြင်ကိုတော်သည်ပရိသတ်များနားထောင်နိုင်သည့်အတိုင်းတရားဟောတော်မူ၏ဥပမာကင်း၍ဟောပြောတော်မမူရှိသမျှသောအရာတို့ကိုစိတ်ခွဲရအရ၌တပြည့်တော်တို့အားဖွင့်ပြတော်မူ၏ထိုနေ့ညအချိန်၌ကိုတော်က
ကံတစ်ဖက်သို့ကူးကြကုန်အံ့
ဟုမိန်တော်မူလျင်တပြည့်တော်တို့သည်လူစုဝေးရာမှထွက်၍လေပေါ်၌ရှိနှစ်သောကိုတော်ပါလျက်သွားကြ၏အခြားလေတို့လည်းပါသေး၏ထိုအခါကျင်းစွာသောမိုးသက်မုန်တိုင်းဖြစ်၍လိုင်းတဖို့ခတ်သောကြောင့်လေသည်ရေနှစ်ပြည့်၏ကိုတော်သည်ပဲ၌ခေါင်းပေါ်မှကျင်းဆက်၍နေတော်မူ၏တပြည့်တော်တို့သည်ကိုတော်ကိုနှိုးပြီးမ
ှအရှင်ဘုရားကျွန်တို့သည်ပျက်စီးခြင်းသို့ရောက်သည်ကိုရည်ယူသောစိတ်ရှိတော်မူသလား
ဟုရှောက်ကြသောကိုတော်သည်ထ၍
ဒိတ်စိတ်ငြိမ်ဝှက်စွာနေ
ဟုလေနှစ်ပင်လေကိုဆုံးမတော်မူသဖြင့်လေသည်ငြိမ်၍အလွန်သားရလေ၏ကိုတော်ကလည်
းတင်တို့သည်အဘယ်ကြောင့်ဤမြလောက်ကြောက်တတ်သနည်းအဘယ်ကြောင့်ယုံကြည်ခြင်းစိတ်နှင့်ကင်းသနည်
းဟုမေးတော်မူလျင်သူတို့သည်အလွန်ကြောက်ရွံ့၍
ဤသူကအဘယ်သို့သောသူနည်းလေနှစ်ပင်လေသည်သူ၏စကားကိုနားထောင်မှသည်တကား
ဟုအချင်းချင်းပြောဆိုကြ၏